ရုရှားအာဆီယံဒေသတွင်းထိပ်သီးအစည်းအဝေးတက်ရောက်ဖို့ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ်။နိုင်ငံအကြားစီးရေးဆက်ဆံမှုအပြင်နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံမှုတွေတိုးမြင့်လာဖို့မျှော်လင့်တယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်။အသေးစိတ်ကိုတော့ကိုရန်နိုင်ကတင်ပြထားပါတယ်
။မြန်မာသမ္မတဦးထင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ဆိုချီမြို့မှာကျင်းပနေတဲ့ရုရှားအာဆီယံဒေသတွင်းခေါင်းဆောင်များရဲ့ထိပ်သီးစည်းဝေးပွဲအတွင်းမှာတီးခြားတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရုရှားနဲ့မြန်မာနိုင်ငံကြားဆက်လက်နက်ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ရုရှားအနေနဲ့မြန်မာနိုင်ငံကိုဆက်လက်နက်နည်းပညာတွေရောင်းချနိုင်ဖို့မျှော်လင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားခဲ့ပါတယ်
Прямо сказать, уровень торгово-экономических отношений у нас пока не велик, но, на мой взгляд, есть хороший потенциал для развития нашей
Путин мы на нанганя сивай не конвей, сэсэн му тэй мяжи ми шивэ мэ, чэно мне мару на нанганя сэсэн и тире мэка пун пью тутэ ламэ, лала ве шивэ лэ пьё джэмаэ, сивай нанганя ия сэсэн му илэ падалу, сипэ нипиня пуван сва му пани лэ пауэ маэ.
ဒါပြင်ရုရှားသမ္မတပူတင်က2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာနဲ့ပတ်သက်ပြီးတော့လည်းသမ္မတဦးထင်ကျော်ကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ
်။ Мне замечательная возможность поздравить вас лично с избранием.
ဒီကောက်ပွဲမှာနိုင်ရခဲ့တဲ့ပေါ်လူကိုယ်တိုင်ဂုဏ်ပြုစကားပြောဖို့အင်တန်ကောင်းတဲ့ခွင့်ရကျွန်တော်ရခဲ့ပါတယ်။ဒါမြန်မာသမ္မတတယောက်အနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်တာဖြစ်တဲ့အတွက်လည်းကျွန်တော်အနေနဲ့ဝမ်းသာပါတယ်။
မြန်မာသမ္မတဦးထင်ကျော်ကလည်းသူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုတီးခြားလက်ခံတွဲဆုံခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားခဲ့ပါတယ်။
It gives me great pleasure and I really appreciate for giving your time when you are very busy giving your time to me
အမဟုတ်တင်ကျော်ကတော့သမဘူတင်အနေနဲ့အလုပ်တွေများနေတဲ့ကြားကပဲအခုလိုသူနဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုလက်ခံတွဲဆောင်ခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်သမဦးထင်ကျော်ရဲ့အခုရုရှားခီးစဉ်ဟာ NLD ဆိုရသည့်တက်လာပြီးနောက်ပိုင်းသူ့ရဲ့ဒုတိယမြောက်ဘီပခီးစဉ်လည်းဖြစ်ပါတယ်စစ်ဆိုးရတန်းတက်လျှောက်မှာတော့ရုရှားနိုင်ငံဟာမြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာစစ်ကောင်းဆောင်တွေဘက်ကလည်းရည်တည်ပေးခဲ့တာဖြစ်ပါတယ် NLD ဆိုရတက်လက်ထက်နိုင်ငံဆက်ဆံရေးအပေါ်မှာတော့နိုင်ငံရေးအကဲခတ်တူဖြစ်တဲ့တရင်းသာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ကအရင်ပရမတ်တစ်ချက်နားလေဒါကတော့အခုဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့မှသူလုပ်နေတာကအရင်တော့ဆက်ဆံရေးကောင်းခဲ့တဲ့လူရောမကောင်းခဲ့တဲ့လူရောမိဝတ်မပြတ်ပေါ့နော်ဆက်ဆံရေးတွေပိုကောင်းအောင်ဟိုသူတည်ဆောက်မယ်ဆိုတဲ့သဘောပဲဆိုတော့အရင်တော့ဆင်ရုရှားနဲ့ကအရင်စစ်အစိုးရနဲ့ပေါ့နော်တက်မလို့ကောင်းဆောင်နေတဲ့ရင်းနှီးနှီးရှိတဲ့တိုင်းပြည်ဖြစ်တယ်ဆိုတော့တို့အစိုးရလက်ထက်မှာလည်းဒါကိုရင်းနှီးနှီးဆက်ပြီးတော့ရှိနေအောင်ဆိုပြီးတော့မှဒီလိုမျိုးစူးစမ်းရတယ်တူပါတယ
်ရုရှားအာဆီယံထိပ်သီးစည်းဝေးကိုဆိုချီမြို့မှာဒီကနေ့ကြာသပတေးနေ့မှာစတင်လိုက်တာဖြစ်ပြီးတော့ရုရှားမီဒီယာတွေအဆိုရတော့အာဆီယံနိုင်ငံ10နိုင်ငံလုံးကခေါင်းဆောင်တွေဟာရုရှားနဲ့နိုင်ငံခြားဆက်ဆံရေးအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုပါဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်။ဆိုချီမှာအခုကျင်းပတဲ့ဒီထိပ်သီးစီးပွားပွဲဟာရုရှားနဲ့အာဆီယံနိုင်ငံတွေကြားတတိယအကြိမ်မြောက်ကျင်းပတာဖြစ်ပြီးတော့2005ခုနှစ်ကမလေးရှားနိုင်ငံမှာပထမအကြိမ်ကျင်းပခဲ့ပြီးဒုတိယအကြိမ်ကိုတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာ2010ကကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။